ခင်ဗျာ2017ခုနှစ်နောက်ပိုင်းမြန်မာစစ်တပ်ရဲ့အကြီးတန်းတပ်မှုအများစုဟာသူတို့ကုတ်ကဲတဲ့လောက်ခံတပ်တွေကျူးလွန်တဲ့မရေမှုညှဉ်းပန်းနှိပ်စက်မှုတပ်ဖြတ်မှုတွေနဲ့အာရမဖမ်းဆီးမှုတွေအပါအဝင်ရာဇဝတ်မှုဆွဆွဲချက်တွေအတွက်တာဝန်ရှိတယ်လို့မြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအကြောင်းသုတေသနလုပ်ထားတဲ့အစီရင်ခံစာတစ်ခုကိုကိုးကားပြီးဗြိတိန်ခြေဆိုင် Guardian သတင်းစာကနိုဝင်ဘာ9ရက်မှာရေးပါတယ် American New York ခြေဆိုင် Columbia ဥပဒေကြောင်းလူခွေ Institute ကဦးစီးတဲ့ Security Force Monitor SMM သုတေသနမှာမြန်မာစစ်တပ်အကြီးတန်းတပ်မှု89ဦးနဲ့52ဦးရာဂိုင်းတော့အဖြစ်ပြောရင်64ရာဂိုင်းတော့ဟာစစ်ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်လို့ဖော်ပြထားပါတယ်။လူခွေချိုးဖောက်မှုအစိုးရဆုံးကျူးလွန်သူကလက်ရှိအာဏာသိမ်းစစ်ကောင်စီရဲ့ဒုတိယဝန်ကြီးချုပ်တူလည်းဖြစ်ကာဝေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးမြတ်ထုံးဖြစ်တယ်လို့သုတေသနကဆိုပါတယ်။ဒီသုတေသနထဲမှာပြီးခဲ့တဲ့12နှစ်တာကာလအတွင်းမြန်မာစစ်တပ်ရဲ့စစ်ဌာနချုပ်တွေဖွဲ့စည်းပုံနဲ့လက်အောက်ခံအစုအဖွဲ့ညာနဲ့ချီရဲ့အမိတ်ညာနဲ့ချီအစုအဖွဲ့တွေရဲ့အမိတ်စည်းစိမ်မှုအုပ်ချုပ်မှုအသေးစိတ်ကိုလေ့လာပြီးဖော်ပြထားပါတယ်။2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းစတင်သူတွေကိုဖိနှိပ်တာနဲ့2019ကကုလသမဂ္ဂနဲ့နိုင်ငံတကာကလူမျိုးတုံးတုတ်တင်မှုအဖြစ်ဆွဆွဲပြောဆိုတဲ့အထိဖြစ်ခဲ့တဲ့ရခိုင်မျိုးပိုင်းကစစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ဆေးတွေအတွင်းရိုင်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေကိုအသေးစိတ်ပတ်တန်းတင်ထားပါတယ်။